မြန်မာနိုင်ငံတိုင်းဒေသတွေမှာဥပဒေမဲ့တပ်ပြခံရမှုဖမ်းဆီးခံရမှုအပါအဝင်လူကိုရေးချိုးဖောက်မှုဖြစ်စဉ်တွေရှိနေစေလို့မျိုးဆက်လိုင်း generation world အဖွဲ့ကနေထုတ်ပြန်ခဲ့တဲ့ကြောင်းတင်ဆက်ပေးပါမယ်ကျွန်တော်နိုင်ကိုအိမ်ပါ2020ခုနှစ်ဇွန်လ16ရက်နေ့ကနေစက်တင်ဘာ15ရက်နေ့ထိ၃လအတွင်းမြန်မာနိုင်ငံတိုင်းနယ်ပြည်နယ်တွင်လူကိုရေးချိုးဖောက်မှုခံရတဲ့ဖြစ်စဉ်ကိုမှတ်တမ်းတင်ပြီးမျိုးဆက်လိုင်း generation world ကနေ မြန်မာနိုင်ငံတွင်ဖြစ်ပွားခဲ့သောပြည်သူ့ရေးရာနှင့်နိုင်ငံရေးကူးရေးများချိုးဖောက်ခံရမှုဆိုင်ရာစီရင်ခံစာကိုထုတ်ပြန်ခဲ့တာပါလူခွေရေးကျူးလွန်နေတဲ့အခြေအနေကိုမျိုးဆက်လိုင်း generation ဝေးအဖွဲ့အထွေထွေတွင်းမှုမအီးမိုးကခုလိုပြောပါတယ်
ကျွန်တော်ကဒီအခြေခံစားတာပေါ့နော်ဒီဥပဒေမဲ့တက်ဖြတ်မှုတစ်ခုရဲ့တစ်ခုပြန်ထားတာမဟုတ်ဘူးပေါ့နော်ဆိုတော့အဲ့ဒီမှာဆိုရင်ဒီဥပဒေမဲ့ဖမ်းဆီးတက်ဖြတ်တာတကယ်ကဖမ်းဆီးထိန်းသိမ်းတာနောက်တစ်ခါကျတော့ကျွန်တော်လွတ်လပ်စွာသွားလာခြင်းကိုတားမြစ်ပိတ်တင်တာပေါ့ဒီသုံးခုပေါ်မှာကျွန်တော်တို့အခြေခံပြီးတော့မှဒီတကယ်ကြီးနေရာတွေကနေပေါ်ပြတဲ့တကယ်ချက်လက်တွေကိုကျွန်တော်တို့စောင့်ကြည့်ပြီးတော့မှဒီအခြေခံစာကိုထုတ်ပြန်တာပေါ့နော်
ဥပဒေမဲ့တပ်ဖြတ်ခံရသူ46ဦးမတရားဖမ်းဆီးထိန်းသိမ်းခံရတာ124ဦးလွတ်လပ်စွာသွားလာခွင့်ပိတ်ပင်ခံရတာ58ဦးရှိခဲ့တယ်လို့မျိုးဆက်လိုင်းဖွဲ့ရဲ့အစီအကံစာမှာဖော်ပြထားပါတယ်။အထူးသဖြင့်စည်ရေးပဋိပက္ခဖြစ်ပွားနေတဲ့တိုင်းရင်းသားဒေသတွေမှာလူခွေရေးချိုးဖောက်မှုတန်ခံနေရတယ်လို့မျိုးဆက်လိုင်း generation ဝဲအဖွဲ့မှူးဆောင်ဒါရိုက်တာကုဘူပူကပြောပါတယ်
။ဒီပဋိပက္ခဖြစ်ပွားရတဲ့ဒေသတွေမှာနော်ဥမာဒီခံတင်နေမှာများအောင်ဖြစ်တယ်ဒီနောက်ကရှင်းပြီးမယ်ပုံမှန်လည်းဒီလိုဖြစ်သွားကြတာမှဆိုလို့ရှိရင်တော့ဒီမတရားဖန်တီးတဲ့ချက်မှုတွေကတော့ဖြစ်နေအောင်ပြရတယ်ပေါ့နော်မတရားဖန်တီးမှုတွေကြောင့်ရှင်တော့ရှားပြည်နယ်တိုင်းမှာအကုန်လုံးပေါ့ဖြစ်တာပေါ့နော်ကျွန်တော်လည်းဒီလိုကြည့်ရတာမှလည်းလည်းကိုင်ပရိုစီတက်မလို့အဲဒီဟာကိုကျွန်တော်ပြရတယ
်အစီအကံစာပါရသုံးလတွင်ဥပဒေမဲ့စက်ပြခံရသူ46ဦးရှိခဲ့ပြီးအဲ့ဒီထဲမှာရခိုင်ပြည်နယ်မှာ22ဦးရှမ်းပြည်နယ်မှာ15ဦးကရင်ပြည်နယ်မှာ2ဦးမန္တလေးတိုင်းမှာ3ဦးစကိုင်းတိုင်းမှာ2ဦးအေရဝတီတိုင်းမှာ2ဦးဖြစ်ကြောင်းမျိုးဆက်လိုင်းဖွဲ့ရအစီအကံစာမှာဖော်ပြထားပါတယ်။တနင်္ဂနွေလုံးအတိုင်းသာအနေနဲ့ရခိုင်ပြည်နယ်မှာဥပဒေမဲ့တပ်ဖြတ်ခံရမှုအများဆုံးဖြစ်ပြီးဖမ်းဆီးခံရမှုတွေကလည်းအများဆုံးဖြစ်နေတာပါ။ရခိုင်ပြည်နယ်တွင်အေရခိုင်လက်နက်ကိုင်ဖွဲ့နဲ့ဆက်ဆက်တဲ့ဆိုပြီးတန်တရားနဲ့ဖမ်းဆီးခံရတာဒီထက်များပြားနေတယ်လို့ရခိုင်တိုင်းရင်းသားမျိုးလွယ်များစီယုံတွင်းမှုကိုစစောသုံးကဆိုပါတယ်
။ဒီလိုဒီအရာကတော့ချောင်းအောင်လည်းရှိသေးရှိပါပဲ။ပုံစံလေးမျိုးဖမ်းဆီးခံရတဲ့အကုန်လုံးပေါ့။အဲ့ဒီအသေးမှာကိုယ်စီရခိုင်မျိုးစုတော့ကအပြစ်ထုတ်ပြီးတော့ပြောပြတာပါဘူး
။မတရားဖမ်းဆီးထိန်းသိမ်းခံရသူ124ဦးထဲမှာရခိုင်မှာဖြစ်ပွားနေတဲ့ပြိပခတွေနဲ့လူခုရေးချိုးဖောက်မှုကန့်ကွက်ဆန့်ကျင်ဆန္ဒပြခဲ့ရတဲ့ဒေတာတီတီကကြောင်တာတမကဖွဲ့ဝင်23ဦးလူခုရေးကာကွယ်ဆော့ရှောက်သူ10ဦးနိုင်ငံရေးပါတီဝင်2ဦးသတင်းစာဆရာ2ဦးဖမ်းဆီးခံခဲ့ရကြောင်းမျိုးဆက်လိုင်းဖွဲ့ရအစီအကံစာမှာဖော်ပြထားပါတယ်။ဥပဒေမဲ့ဖမ်းဆီးတပ်ဖြတ်ခံရတဲ့ဖြစ်စဉ်အတွက်သက်ဆိုင်ရာကိုတန်ကြားရမှာလဲဥပဒေစိုးမိုးမှုအားနည်းနေတယ်လို့ generation world ဖွဲ့ရမှုဆောင်ဒါရိုက်တာကိုကိုပိုကပြောပါတယ်
။ဒီတိုင်းကျွန်တော်နေတဲ့ဒီအပေါ်မှာအေးအေးမြေရှိရဲ့ဆဲဟာဟာကျွန်တော်နေတဲ့ဒီပုံပြမှာစတူကျင်းမှုအားပေးမှုတလူအောင်ဖြစ်တယ်ပေါ့နော်။အဲဒီနောက်တော့လည်းဥပဒေစိုးမိုးမှုကလည်းမတက်ရောက်နေဘူးပေါ့နော်။ဒီတော့ပြည်ပခတ်ချင်းနေတဲ့ဒေတာတွေမှာတရားဥပဒေစိုးမိုးမှုကလည်းအားနည်းနေတဲ့အခါကျတော့ဥပဒေကဒါမှကာကွယ်ပေးတဲ့အခြေအနေမရှိနိုင်ဘူးပေါ့နော်။
မြန်မာနိုင်ငံမှာလူခွေရေးချိုးဖောက်မှုဖြစ်စဉ်တွေပေါ်တိုင်ကြားနိုင်ဖို့အမျိုးသားလူခွေရေးကော်မရှင်ကိုဖွဲ့စည်းထားပေမဲ့ကံကြွယ်ဖြေရှင်းမှုအားနည်းနေတယ်လို့လည်းထောက်ပြနေကြပါတယ်။လူခွေရေးချိုးဖောက်မှုဖြစ်စဉ်ကံကြွယ်မှုအားနည်းနေတယ်လို့ဝေဖန်မှုအပေါ်မှာအမျိုးသားလူခွေရေးကော်မရှင်ဖွဲ့ကိုဆက်တွယ်မေးမြန်းခဲ့ပေမဲ့ပြန်လည်ဖြေကြားဖို့အစဉ်တည်းမရှိသေးဘူးလို့အကြောင်းပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်ပါဝင်ဆိုင်းလားဒေသတွေမှာလက်နက်ကပြိပခတွေတွင်ကလေးငယ်တွေပါဝင်ဒေသခံတွေထိခိုက်ဒေကြီးမှုတွေနဲ့လူခွေရေးချိုးဖောက်ခံရမှုတွေပေါ်မှာကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်းဝန်းကလည်းစိုးရိမ်တဲ့သဘောထားတွေကိုပြောဆိုထားကြပါတယ်ခင်ဗျာကျွန်တော်နိုင်ကုန်းနေ VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်